သက်60ရဲ့အမေရိကန်နိုင်ငံသားသူ
ကိုရိုနာဗိုင်းရပ်စ်ကြောင့်ဆေးကုသမှုခံယူနေတဲ့ကြာတာပရိနိကဝူဟန်မြို့မှာတည်ဆုံသွားခဲ့တယ်လို့အမေရိကန်တန်ယုံကပြောပါတယ်။ဒါကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံအတွင်းပထမဆုံးနိုင်ငံသားသူတည်ဆုံရတာလည်းဖြစ်ပါတယ်။အသေးစိတ်အချက်အလက်တွေကတော့တန်ယုံကထပ်မံပြောဆိုခြင်းမရှိပါဘူး။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ကြေညာချက်မှာတော့တည်ဆုံသူဟာတရုတ်ဇာတိဖွားအမေရိကန်နိုင်ငံသားလို့ဆိုပါတယ်။ဗိုင်းရပ်စ်ဆက်တင်ပြန့်နှံ့ရာဟူပေပြည်နယ်ထဲမှာနောက်ထပ်တည်ဆုံသူ81ယောက်တိုးလာတဲ့အတွက်စုစုပေါင်းတည်ဆုံသူ980အထိရှိသွားပြီဖြစ်ကြောင်းလည်းပြည်내ကျန်းမာရေးကော်မရှင်ကတနင်္ဂနွေနေ့မနက်မှာပဲကြေညာချက်ထုတ်ပြန်ထားပါတယ်။နောက်ထပ်ကူးစက်သူ2148ယောက်တွေ့ရှိခဲ့တယ်လို့လည်းပြောပါတယ်။ကြာတာပရိနေ့မှာတော့တနေ့တည်းအများဆုံးဖြစ်686ဦးတည်ဆုံခဲ့တာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတယ်လို့တန်တရားရှိတဲ့အသက်60ကျော်ဂျပန်နိုင်ငံသားတဦးနဲ့ဝူဟာမြို့ဆေးရုံမှာဆေးကုသမှုခံယူရင်းတည်ဆုံသွားခဲ့ကြောင်းနဲ့ဘယ်ရောဂါကြောင့်တည်ဆုံလဲဆိုတာကိုအတိအပြုခက်ခဲကြောင်းဂျပန်နိုင်ငံရဲ့ဝန်ကြီးဌာနကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံပြင်မမှာတည်ဆုံသူဟာဖိလစ်ပိုင်နိုင်ငံမှာတည်ဆုံသွားခဲ့သူဟောင်ကောင်သားတူတာရှိပါတယ်။အခုချိန်အထိကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း3000ခွဲလောက်ရှိပြီးတရုတ်နိုင်ငံပြင်ပနိုင်ငံပေါင်း30နီးပါးမှာကူးစက်ခံရသူ320ရှိပါတယ်ခင်ဗျ။